စီးရီးယားသမ္မတဘာရှားအယ်အဆတ်ကိုဖြုတ်ချခဲ့တဲ့ HTS သဘုံအဖွဲ့တွေနဲ့အမေရိကန်အစိုးရအရာရှိတွေတိုက်ရိုက်ဆက်သွယ်စကားပြောနေတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ် HTS လို့အတူကောက်ခေါ်တဲ့ Hayat Tahrir al-Sham အဖွဲ့ဟာအမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့ဖြစ်ပါတယ်ပြီးခဲ့တဲ့ဒီနေ့ပတ်ကရုရှားနိုင်ငံတဲထွက်ပြေးခိုလုံခဲ့တဲ့စီးရီးယားသမ္မတအာဆတ်ကိုဖြုတ်ချရမှာပါဝင်တဲ့အတိုက်ခံလက်နက်ကိုင်အဖွဲ့တွေကိုဒီအဖွဲ့ကဥဆောင်ခဲ့တာဖြစ်ပါတယ်အခုဒီအဖွဲ့နဲ့သမ္မတဘိုင်ဒန်အစိုးရတာဝန်ရှိသူတွေတိုက်ရိုက်ဆက်သွယ်စကားပြောနေတာရှိတယ်ဆိုတာကိုဝန်ကြီးဘလင်ကင်ကပထမဆုံးထုတ်ဖော်ပြောဆိုတဲ့အမေရိကန်ထိပ်တန်းအရာရှိဖြစ်ပါတယ်။စီးရီးယားအရေးနဲ့ပတ်သက်ပြီးနိုင်ငံစုံကတာဝန်ရှိသူတွေဆွေးနွေးကြတဲ့ဂျော်ဒန်နိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောသွားတာလည်းဖြစ်ပါတယ်။အဆအစိုးရပြုတ်ကျပြီးတဲ့နောက်ပိုင်းစီးရီးယားမှာငြင်းငြင်းတဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတွေဖြစ်လာဖို့ဂိုင်းကနာဆွဲကင်းပြီးအားလုံးစုစည်းပါဝင်တဲ့အစိုးရအသစ်ဖွဲ့စည်းနိုင်ဖို့အတွက်လိုအပ်တဲ့လမ်းညွှန်မှုတွေနဲ့အခြေခံမှုတွေချမှတ်နိုင်အောင်အမေရိကန်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂအကြီးအကဲအရာရှိတွေတူရကီနဲ့အာရဗ်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အတူဂျော်ဒန်နိုင်ငံကဆွေးနွေးပွဲကိုဝန်ကြီးဘလင်ကင်တက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ